မြန်မာနိုင်ငံစကောင်စီအနေနဲ့အာဆီယံကောင်ဆောင်တွေတဘောတူထားတဲ့ငါးချက်ပါညီညွတ်ရေးလုပ်ငန်းစဉ်ကိုအကောင့်တွေပေါ်တာမှာထိတာထင်ရှားတဲ့ဒုတိယမှုမရသေးသေးအာဆီယံအစည်းအဝေးတွေမှာနိုင်ငံရေးယာစုရယူထားသူမဟုတ်တဲ့ကိုယ်စားလှယ်တယောက်ကိုပဲမြန်မာနိုင်ငံကိုစားပြုတက်ခွင့်ပြုတင်တယ်လို့စင်ကာပူဝန်ကြီးချုပ်လီဆန်လွန်းကပြောပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကစင်ကာပူဝန်ကြီးချုပ်လီဆန်လွန်းစီတောက်ကြနေကဗီဒီယိုကနေတဆင့်ဆက်သွယ်ပြောဆိုချိန်တွင်စင်ကာပူဝန်ကြီးချုပ်ကအဲ့လိုပြောခဲ့တဲ့အကြောင်းစင်ကာပူနိုင်ငံသားရဲ့ဌာနရဲ့ဒီနေ့ရဆွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံစည်းဝေးတွေမှာစစ်ကောင်စီခေါင်းဆောင်ကိုတက်ခွင့်မပေးဘူး။အာဆီယံခေါင်းဆောင်တွေဆုံးဖြတ်ထားတာကိုပြောင်းလဲရေးဘယ်လိုဆွေးနွေးမှုမျိုးမဆိုအချက်နဲ့အစ်စ်တွေပေါ်မှာအခြေခံရမယ်လို့ဝန်ကြီးချုပ်လောင်းကပြောခဲ့တဲ့အကြောင်းလဲစင်ကာပူနိုင်ငံသားရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံနဲ့ကြာဥက္ကဋ္ဌအနေနဲ့တက်မတော်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်တက်ဆိုင်သူအားလုံးနဲ့ဆက်သွယ်လှုပ်ဆောင်မှုလိုအပ်တယ်ဆိုတော့ကိုလည်းဝန်ကြီးချုပ်လီကအလေးနဲ့ပြောခဲ့ပါတယ်။ဒီလိုဆိုတဲ့နိုင်ငံအဖွဲ့ EEO တွေနဲ့အပြည့်အဝတက်မတော်ကအစိုးပြုထားပေမဲ့ငါးချက်ပါအာဆီယံဘုံသဘောတူညီချက်မှာညှိနှိုင်းထားတာကအဓိကအားဖြင့်တက်မတော်ရဲ့နိုင်ငံရေးတိုက်ခိုက်မှုနဲ့အရသာတွေအပေါ်အကြမ်းဖက်လို့ရပြုဖို့ပါရပ်တန့်ဖို့ဖြစ်တယ်လို့စင်ကာပူနိုင်ငံရဲ့ဌာနထုတ်ပြန်ချက်မှာထောက်ပြထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်အပြည့်ရပိုင်းအတွက်မှာကိုပဲတက်မတော်ကတိုက်ခိုက်မှုတွေထပ်လုပ်ခဲ့တာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုထောင်ဒဏ်တွေထပ်ချခဲ့တာတွေကိုဝန်ကြီးချုပ်လီကဝန်ကြီးချုပ်ဟွန်ဆန်ကိုထောက်ပြပြောဆိုခဲ့ပါတယ်။ဒီမနက်ကမှတိခါရဆေးရည်နဲ့လူသားဆောင်ရမှုအကူအညီတွေပေးပို့ရေးဘယ်လိုညှိနှိုင်းဆောင်ရွက်လို့ရမယ်ဆိုတဲ့အစိုးပြုချက်တစ်ခုကိုဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တယ်လို့စင်ကာပူနိုင်ငံရေးဌာနထုတ်ပြန်ချက်ကဆိုပါတယ်။ဒါပေမဲ့အပြည့်အဝသဘောတူညီချက်တစ်ခုရဖို့ညှိနှိုင်းရေးဆိုတာမှာတက်ဆိုင်သူအားလုံးနဲ့တွဲဆုံဆွေးနွေးခွင့်တော်မရတဲ့အတွက်အာဆီယံအဖွဲ့အနေနဲ့ပဲဖြစ်ဖြစ်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အနေနဲ့ပဲဖြစ်ဖြစ်ဘယ်လိုလုံဆောင်နိုင်မှာလဲဆိုတာသူ့အနေနဲ့သိချာမသိဘူးလို့ဝန်ကြီးချုပ်လီကပြန်ပြောခဲ့ပါတယ်။ဒါပေမဲ့အကြမ်းဖက်လို့ရတွေအဆုံးသက်ရေးဖြစ်လာနိုင်တယ်ဆိုရင်တော့အဲဒီလိုလှုပ်ဆောင်ချက်အပြင်စင်ကာပူအနေနဲ့မူအားဖြင့်ကန့်ကွက်စရာမရှိဘူးလို့ဝန်ကြီးချုပ်လီဆယ်လွန်းကဝန်ကြီးချုပ်ဟွန်ဆန်ကိုပြောခဲ့ပါတယ်။